တရားဥပဒေစိုးမိုးရေးမူခင်ကျဆင်းရေးတွေအတွက်ပြည်သူရဲတွေအနေနဲ့ဒီထက်ထိထိရရောက်လှုံ့ဆော်နိုင်ဖို့လိုအပ်သေးတယ်လို့ဒီကနေ့လွတ်တော်ကိုယ်စားလှယ်တွေကထောက်ပြခဲ့ပါတယ်။အစိုးရတဲ့အနေနဲ့အဂတိလိုက်စားမှုကိုမတိုက်ဖြတ်နိုင်သေးသမျှမူခင်ကျဆင်းဖို့လှုံ့ဆော်မှုဟာထိရောက်နိုင်မှာမဟုတ်တာကြောင့်ထိရောက်စွာကင်တွယ်ဖို့တောင်းဆိုလိုက်ကြပါတယ်။ဒါအပြင်တိုင်းငယ်မရေမှုတွေနဲ့ပတ်သက်လို့အမြင့်ဆုံးပြည်ထန်သေးတန်ထိပေးဖို့နဲ့ရာဇဝတ်မှုတွေကိုဆက်ခါကျွလွန်နေသူများကိုပြင်းပြင်းထန်ထန်အရေးယူဖို့တွန်းဆုတ်မနေပဲဥပဒေတွေပြင်ဆင်ဖြည့်ဆွတ်ပေးဖို့တောင်းဆိုလိုက်ကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မင်းခတ်ကသတင်းပေးပို့ထားပါတယ်ရှင်
။ဒီကနေ့ပြည်သူ့လွတ်တော်မှာလက်ရှိတရားဥပဒေစိုးမိုးနိုင်ဖို့မှုခွင်းကျဆင်းရေးကိုအမြန်ဆုံးကင်တွယ်ဖြည့်ရှင်းပေးဖို့အစိုးရကိုပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါခင်နှင်းသက်ကတိုက်တွန်းခဲ့တာမှာအခြားသောလွတ်တော်ကိုယ်စားလှယ်အသီးသီးကလည်းအခုလိုအစိုးရကိုထောက်ပြတောင်းဆိုမှုတွေလုပ်ခဲ့ကြတာပါလက်ရှိမှုကင်းကြဆင်းဖို့ပြည်သူတွေပူးပေါင်းပါဝင်ဖို့လိုအပ်နေတာမှန်ပေမဲ့ပြည်သူတွေပူးပေါင်းပါဝင်ပြီးသတင်းတိုင်ကြားပေးခဲ့ရင်လဲအာဂရိလိုက်စားတဲ့ဝန်ထမ်းတွေကနေသတင်းတွေပေါက်ကြားမှုရှိနေတာကြောင့်တကယ့်တရားခံတွေမှာလွတ်နေတယ်လို့လွှတ်တော်ကိုယ်စားလှယ်တွေကတင်ပြမှုတွေရှိခဲ့ပါတယ်အစိုးရအသည့်အနေနဲ့အာဂရိလိုက်စားမှုကိုမတိုက်ဖြတ်နိုင်သေးသမျှမှုကင်းကြဆင်းဖို့လှုံ့ဆော်မှုဟာထိရောက်နိုင်မှာမဟုတ်တာကြောင့်အာဂရိလိုက်စားမှုတွေကိုထိထိရောက်ရောက်အရေးယူပေးဖို့ထီလင်းလွတ်တော်ကိုယ်စားလှယ်ဦးမြတ်လင်းဦးကတသက်တွေနဲ့တကွတင်ပြလာခဲ့ပါတယ်အစိုးရအသည့်လက်ထက်မှာလည်းအာဂရိလိုက်စားသူတွေရှိနေသေးတယ်လို့ခုလိုပြောဆိုခဲ့ပါတယ
်ယခုအပြောင်းလဲကာလမှာပြုရင်ပြောင်းလဲမှုလမ်းစဉ်တော့ကိုလိုက်ပါလာတဲ့လူတွေရှိသလိုယခင်အတိုင်းပဲကိုရာထူးလုတ်ပင်ခွင့်ကိုအသုံးချပြီးအာဂရိလိုက်စားလို့တဲ့ဝန်ထမ်းတွေကလည်းပဲဒုနယ်ဒီပဲဖြစ်ပါတယ်။အဲဒါဒီကိုထိထိရောက်ရောက်အရေးယူနိုင်မှသာလျှင်မှုခင်းများကြဆင်းနိုင်မှာဖြစ်တယ်လို့ယူဆမိပါတယ်။မှုခင်းအတော်များများမှာတက်ဆိုင်ရာဌာနဆိုင်ရာဝန်ထမ်းတွေပါဝင်ပတ်သက်နေတာကိုတွေ့ရပြီးဒုစရိုက်သမားတွေဟာလည်းပြည်မှုကျူးလွန်ဖို့အတွက်အတင်ရဲလာတာကိုတွေ့နေရပါတယ်။ဒီလိုပုံစံမျိုးတွေဟာနိုင်ငံနဲ့အဝမ်းမှာဖြစ်နေတယ်လို့ကျွန်တော်အနေနဲ့တင်ပြဆွေးနွေးလိုပါတယ်။
မှုခင်းကြဆင်းရေးအတွက်အဓိကလှုပ်ဆောင်ပေးတဲ့ရဲဝင်တန်းတွေကိုဂုံတိတ်ခါအတွက်ဝန်ထမ်းလာစာခန်းစားခွင့်နဲ့စုပေးတံပေးစနစ်တွေကိုတေချာတိကျစွာထားပေးဖို့အစိုးရကိုတင်ပြတောင်းဆိုတာတွေလည်းရှိခဲ့ပါတယ်။လက်တလောဖြစ်ပွားမှုတွေများလာတဲ့တပ်ငယ်မတိမ်းမှုနဲ့ပတ်သက်ပြီးအမြင့်ဆုံးပြစ်ဒဏ်တေတံပေးဖို့အစိုးရကိုတောင်းဆိုခဲ့သလိုလွတ်တော်ကိုယ်စားလှယ်တွေအနေနဲ့လည်းဥပဒေပြဋ္ဌာန်းနိုင်ဖို့လှုံ့ဆော်သွားဖို့ထိတိုင်းလွတ်တော်ကိုယ်စားလှယ်ဦးမောင်မောင်ကခုလိုတောင်းဆိုခဲ့ပါတယ်
။ထောင်နာတစ်ချိန်ကြာဘူးသူဟာနောက်တခါအလားတူပြစ်မှုထပ်မံကျူးလွန်ရင်ပုံမှန်ပြစ်ဒဏ်နဲ့ပိုချမှတ်တင်ပါတယ်။ဒါကိုလည်းမှုခင်းကြစီရဲ့အတွက်ဥပဒေပြင်ဆင်တဲ့လို့အကြံပြုလိုပါတယ်။တပ်ငယ်မတိမ်းကျူးမှုသူများကိုပြုကျင့်ခံရတဲ့ကလေးငယ်ရဲ့အသက်အရွယ်လိုက်ပြေခံကိုပြစ်ဒဏ်ချမှတ်တင်တယ်လို့အကြံပြုလိုပါတယ်။အသက်၈နှစ်ယောက်ကလေးဆိုရင်တေဒဏ်သုံးဖို့ထောင်နာ၂၀အသက်၈နှစ်မှ၁၂နှစ်ကြားဆိုရင်ထောင်နာ၁၅နှစ်အသက်၁၂နှစ်မှ၁၆နှစ်ကြားဆိုရင်ထောင်နာ၁၀နှစ်စသဖြင့်ရှောက်ရမရှိကင်းလုတ်ခွင့်မရှိငွေနာမပေးရဆိုပြီးပြင်းပြင်းထန်ထန်အပြစ်ဒဏ်ပေးသင့်ပါတယ်။ဒီခုလွတ်တော်တက်တန်းတွင်မှာတက်ငယ်ပရိမှုများကိုကြီးလေးတဲ့ပြစ်မှာချမှတ်နိုင်ရေးကျွန်တော်တို့မိတ်ဆွေကိုယ်စားလှယ်များနဲ့ဥပဒေကျွမ်းကျင်သူများကိုတိုက်တွန်းလိုပါတယ်
။မှုခင်းကြဆင်းဖို့လှုံ့ဆော်နာမှာအမှုတွေကိုစီရင်တဲ့တရားရုံးတွေရဲ့အချိန်ကြာမြင့်မှုတရားရေးဝန်ထမ်းတွေရဲ့ချမှတ်တည်စေဥပဒေတွေကိုမကျင့်သုံးဘဲကြောသားရင်သားခွဲကစီရင်ချက်ချမှုတွေကိုလည်းပပျောက်အောင်လှုံ့ဆော်ဖို့လိုအပ်နေတယ်လို့တင်ပြတာတွေရှိခဲ့ပါတယ်။ဒီပြင်ရဲဝန်ထမ်းမလုံလောက်မှုကိုလည်းအပြေရှားဖို့တင်ပြခဲ့တာလည်းရှိပါတယ်။ဒီအပေါ်မှာပြည်ထောင်စုဒုဝန်ကြီးဗိုလ်ချုပ်အောင်စိုးကတော့အခုလိုပြန်လည်ဖြေကြားခဲ့ပါတယ်။
ကျွန်တော်တို့ရဲတပ်ရင်းများမှတက်ဆိုင်ရနေပြီရဲစခန်းများတို့လည်း2016ခုနှစ်မေလမှစတင်ပြီးအင်အားဖြည့်တင်းမှုများလည်းဆောင်ရွက်လျက်ရှိကြောင်းတင်ပြပါရစေ။2016ခုနှစ်မေလ1ရက်နေ့မှစ၍မူကင်းကြဆင်းရေးလုပ်ငန်းများကိုကြိုတင်ကာကွယ်မှုနှင့်ပတ်သက်တဲ့အမှုအများဆုံးအဓိကထားစုံစမ်းဖော်ထုတ်ဖန်ဆီးလျက်ရှိပြီးမူကင်းကြဆင်းရေးကိုလည်းလေးနက်ထားဆောင်ရွက်လျက်ရှိပါတယ်
။ဗိုလ်ချုပ်အောင်စိုးကအာဂရိတရားကင်းစင်နိုင်ဖို့အရေးယူဆောင်ရွက်နေကြောင်းရဲဝင်တိုင်းမလုံလောက်မှုတို့ကိုလည်းဖြည့်ဆည်းဆောင်ရွက်နေကြောင်းကိုဖြည့်ရှင်းပြောဆိုခဲ့ပေမယ့်အာဂရိလိုက်စားမှုအတွက်ဘလို့အရေးယူဆောင်ရွက်နေတယ်လဲဘလို့အရေးယူထားတယ်လဲဆိုတာနဲ့တက်ငယ်မနှိမ်မှုနဲ့ပတ်သက်ပြီးအမြင့်ဆုံးပြစ်ဒဏ်ပေးဖို့တောင်းဆိုမှုတွေအတွက်ကတော့တိတိကျကျပြန်လည်ဖြေကြားခဲ့ခြင်းမရှိပါဘူး။ဒီအဆိုဟာလည်းလွတ်တော်မှာမှတ်တမ်းအနေနဲ့သာထားဖို့လွတ်တော်ကဆုံးဖြတ်ခဲ့ပါတယ်။လက်ရှိအခြေအနေမှာတော့မြန်မာနိုင်ငံမှာမူရစ်ဆေးဝါးများအစမတန်ပေါ်များနေမှုလူတက်မှုမဒိမ့်မှုတက်ငယ်မဒိမ့်မှုနဲ့လူကုန်ကူးမှုစတဲ့လူအခွင့်ရေးချိုးဖောက်ခံရမှုတွေဟာတစ်နှစ်ထက်တစ်နှစ်ပိုမိုများပြားလာနေတယ်လို့လွှတ်တော်ကိုယ်စားလှယ်တွေကတော့ထောက်ပြနေကြပါတယ်ရှင်။